ကယားပြည်နယ်ဒီမော့စုနဲ့ဖူဆူမျိုးနယ်တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားလျက်ရှိပြီးတော့နှစ်ဖက်ကြောက်ဆုံမှုတွေရှိနေလို့ဒေသခံရွာတွေကလည်းဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဒီမော့စုမျိုးနယ်ဒေါ်ပူစီရွာနီးမှာ9နိုင်ကြာဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကအင်အားအများအပြားသုံးပြုပြီးတော့တက်ခတ်ခဲ့တာမို့နှစ်ဖက်စလုံးထိခိုက်မှုတွေရှိရလို့ KNDF တာဝန်ရှိသူတွေကဆိုပါတယ်။လောလောဆယ်တော့ထိခိုက်ဒဏ်ရာရရှိတဲ့သူတွေကိုစည်းရုံးကိုအမြန်ဆုံးပို့ထားရလို့ KNDF က VOA ကိုပြောပါတယ်။စစ်ကောင်စီတပ်ဖွဲ့တွေကအရက်ဝတ်တွေဝတ်စားပြီးတော့ကြေးရွာတွေနေအိမ်တွေကနေပုံကုတ်တက်ကမ်းမှုတွေပြုလုပ်ခဲ့တယ်လို့ရွာသားတွေနေအိမ်ချို့ကိုလည်းဖောက်ပြန်ဖြတ်စီခဲ့တယ်လို့ KNDF ရဲ့သတင်းပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။စစ်ကောင်စီပြလဲတဲ့လက်နက်ကြီးတွေဟာကုန်းသားရွာတွေကြားလို့ဒေသခံတွေထိခိုက်ဒဏ်ရာရရှိမှုရှိတယ်လို့နေအိမ်ချို့လည်းဖြတ်စီခဲ့ပါတယ်။ဒါ့အပြင်မနေ့မနေ့ပိုင်းကလွိုက်ကော်မျိုးနယ်ရေနီကန်ကြေးရွာမှာလည်းပြစ်ခတ်မှုတချို့ရှိခဲ့ပြီးတော့ရက်ွက်နေသူတချို့ကြီးထိမှန်ဒဏ်ရာရရှိပြီးနေအိမ်ဖြတ်စီမှုတွေလည်းရှိခဲ့ပါတယ်။ဒီတော့တွင်စကိုင်းတိုင်းကနီမျိုးနယ်ရင်းမာပင်မျိုးနယ်နဲ့ပလဲမျိုးနယ်တွေမှာလည်းအင်တာနက်တက်တောက်ထားပြီးတော့စင်အားတွေတိုးမြင့်ချလာနေတာကြောင့်ကနီမျိုးနယ်ချင်းတွင်ရှိဘက်ကကကြီးဝတော်တော်များကလည်းနေရွှန့်ခွာထွက်ပြေးနေကြပါတယ်။ဖေဖော်ဝါရီလတွင်ကစစ်တပ်ကအာဏာသိမ်းပယ်ရှာခြင်းခံခဲ့ရတဲ့ NLD အစိုးရကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကခုခံတုံ့လန့်စစ်ကြင်လာပြီးနောက်ပိုင်းနိုင်ငံတော်ဝန်တိုက်ပွဲတွေခက်ခဲဖြစ်ပွားလာနေပြီးတော့အိုးအိမ်ဆုံးခွာမှုတွေအမြောက်များပေါ်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။